ဒီအဆိုပြုချက်အပေါ်ကံကွက်လိုသူအကြံပြုလိုသူတွေအနေနဲ့လည်းတနင်္လာနေ့အထိနောက်ဆုံးထားလက်ခံပေးသွားမှာဖြစ်တယ်လို့ကော်မတီကနေပြီးခဲ့တဲ့လကုန်ကအဆိုပြုခဲ့ပါတယ်။ဒီအဆိုပြုချက်ကိုလှုပ်ရှင်တွေဘက်ကရောအလုပ်သမားတွေဘက်ကပါကံကွက်မှုတွေရှိနေပြီးတော့ဒီအဆိုပြုချက်အပေါ်ကံကွက်လိုသူအကြံပြုလိုသူတွေအနေနဲ့လည်းတနင်္လာနေ့အထိနောက်ဆုံးထားလက်ခံပေးသွားမှာဖြစ်တယ်လို့ကော်မတီတာဝန် ဒီတမချက်ကိုကန့်ကွက်တာတွေနဲ့အကြံပြုချက်နာတွေရှိပါကနှစ်ပတ်အတွင်းဒီလိုအားကိုလေးတောင်သတ်မှတ်ပေးဖို့အလုပ်သမားတွေဘက်ကတောင်းဆိုနေကြပါတယ်။ဒီအတွက်အနည်းဆုံးအခကြေးငွေဆိုင်ရာအမျိုးသားကော်မတီကနေတနအီကို၄၅၀ကျပ်နဲ့တနေ့၈နာရီလောက်အားကိုတုံးနောက်၆၀ဖြစ်သတ်မှတ်နိုင်ပြီးခဲ့တဲ့ဇွန်လ၂၉ရက်နေ့ကအဆိုပြုခဲ့ကြောင်းကြေညာချက်ကိုထုတ်ပြန်ခဲ့ပါတယ်။ ဒီသမတ်ချက်ကိုကန့်ကွက်တာတွေနဲ့အကြံပြုချက်နာတွေရှိပါကနှစ်ပတ်အတွင်းပြုလုပ်နိုင်တယ်လို့ဆိုထားတာပါ။ဒီအတွက်အထက်ချုပ်လုပ်ငန်းရှင်များအသင်းအပါအဝင်လုပ်ငန်းရှင်တွေဘက်ကရောအလုပ်သမားတွေဘက်ကပါကန့်ကွက်မှုတွေရှိလာတယ်ဆိုပြီးကော်မတီရဲ့အတွင်းရေးမှူးလည်းဖြစ်အလုပ်သမားညွှန်ကြားမှုဦးစီးဌာနကတိုင်းဦးစီးမှုလည်းဖြစ်တဲ့ဒေါ်မိုးမိုးတွင်ကပြောပြပါတယ်။
ဟိုတိုင်းဒေသကြီးနဲ့ဒုက္ခကြီးကိုတတ်မှတ်ရေးဆိုင်ရာတိုင်းဒေသကြီးကော်မတီဆိုပြီးတော့တတ်မှတ်ထားတယ်။အဲ့မှာဥက္ကဋ္ဌကကျမတို့ကဒါဝန်ကြီးပေါ့နော်။ဟိုတိုင်းဒေသကြီးဝန်ကြီးအတွင်းရေးမှူးကကျမတို့ကျမရှိလို့တော့မိတ်တူပို့ထားတာအခုဆိုရင်ဆက်မဆောင်လားစက်သုံးဆောင်ဆက်မဆောင်အဲ့လောက်တော့ရောက်နေပါပြီ။အဲ့တော့တမားတွေဘက်ကတော့အခုလက်ရှိအစောင်းဒီနေ့ပဲတစောင်းရောက်လာပါတယ်။ သူပြီးပို့တဲ့အဆောင်လည်းပါတယ်တူချင်းလည်းပါတယ်ပေါ့နော်ပို့စရုံနဲ့ပူပေါ့နော်ပို့တာရှိတယ်တူချင်းပို့တာဆိုလို့ကျမတို့နောက်ခုပဲရှိပါတယ်ကိုရီးယားဂါမက်အဆိုစီရှင်းဆိုပြီးတော့ကောင်းစင်နဲ့ပဲအဲဂရုပူစားပေါ့နော်အဲ့ဒါပို့ထားတာရှိနေအဲနောက်တစ်ခုကသူတို့နဲ့ဆိုလို့ရှိရင်လိုင်တာယာညနေအထက်ချုပ်လုပ်ငန်းရှင်များအသင်းဆိုပြီးတော့အသင်းပူစားပြီပေါ့နော်
ကျေကျေလုံငန်းရှင်များပြည်သူမြို့နယ်ကျေကျေလုံငန်းရှင်သူတို့အားလုံးဆက်ရှိကြည့်ပြီးတော့ဟာပေါ့ဆက်ရှိရုံပူစားပေါ့ဒါပူစားရှိရတာသူတို့နဲ့ဆိုအဲ့နှစ်ခုပဲရှိပါတယ်ကျွန်တော်ကတော့ဆက်ရုံနဲ့ပူပူတာပါပဲဒီကန့်ကွက်မှုတွေအကြံပြုချက်တွေအားလုံးကိုဇူလိုင်လ၃ရက်နေ့အထိလက်ခံသွားမှာဖြစ်တယ်လို့လည်းဒေါ်မိုးမိုးတင်ကဆိုပါတယ်၃ရက်နေ့အထိကျမတို့ကလက်ခံပေးထားမှာပဲလေဒီမှာ၃ရ ေသူတွေကထောက်ခံတာတွေကန့်ကွက်တာတွေလည်းရှိနေတာပါအလို့ရှင်တွေအတွက်ကောအလို့သမားတွေအတွက်ပါတင့်တင့်မြတ်တတ်အောင်ဆောင်ရွက်ပေးတာဖြစ်တယ်ဆိုပြီးကော်မတီကတော့ဆိုပါတယ်အလို့ရှင်တွေဘက်ကကန့်ကွက်မှုတွေပိုများနေတဲ့အတွက်အလို့ရုံတွေပိတ်သွားတာမျိုးတွေရှိနိုင်ပါသလားလို့မေးတဲ့အခါမှာတော့ဒေါ်မမိုးတွင်ကအခုလိုပြောပြပါတယ
်ပိတ်သွားနိုင်လားဆိုတော့တချို့ငိုတဲ့တောက်ကပေါ့နော်ပိတ်ပြီးတော့ဒီဝါရေးဟိုပေါ့ဟိုဘယ်လိုဖော်မလဲကျမတို့အော်ဒါတို့ပါလို့ပေါ့လေငါကတော့တရားကောင်းကောင်းကန်ကန်သိရတဲ့ဆက်မဟုတ်တဲ့သူတွေကတော့ဖိတ်ကောင်းဖိတ်သွားနိုင်တယ်ဒါမှလည်းကျမထင်ပါလေပိတ်တာလည်းအများကြီးပဲဖြစ်နေတယ်လို့ဒါကျမအထင်ပေါ့လေ
ဒီနေ့လောအားကသတ်မှတ်နှုတ်တာဟာအလို့သမားတွေနဲ့ပတ်သက်လို့တနိုင်ငံလုံးတပြေးညီဆောင်ရွက်နိုင်ဖို့အတွက်အဆိုပြုလာမှာပါရှိပြီးအလို့သမားဥယျာဉ်15ဦးအောက်ရှိတဲ့လုပ်ငန်းတွေနဲ့မိသားစုပိုင်းတနိုင်တပိုင်းလုပ်နေတဲ့လုပ်ငန်းတွေကိုတော့အကျုံးဝင်မှုမရှိဘူးဆိုပြီးအ ਨੇ စုံအခကျင်းွေဆိုင်ရာအမျိုးသားကော်မတီရဲ့ပြင်ညာချက်မှာပါရှိပါတယ်မြန်မာနိုင်ငံမှာ2010ခုနှစ်လောက်ကစပြီးလောအားကတိုးပေးရေးအလို့ချိန်သတ်မှတ်ပေးရေးတနည်းလောအားကသတ်မှတ်ပေးရေးဆန္ဒပြတောင်းဆိုပွဲတွေရှိခဲ့ပြီးအလို့ရှင်အလို့သမားပြဿနာတွေအများအပြားပေါ်ပေါက်ခဲ့ပါတယ်မကြသေးခင်ဖေဖော်ဝါရီလတုန်းကပဲရန်ကုန်မြို့မှာတော့ထောက်ခံရှိတဲ့အလို့သမားတွေကတနည်းလောအားကကိုအာဆီယံစံနှုန်းတိုင်းသတ်မှတ်ပေးဖို့တောင်းဆိုကြပြီးဒီလိုဆန္ဒပြကြတဲ့အတွက်အလို့သမားတွေဟာခွင့်ပြုမိတ်မရပဲစီတန်းလဲလဲမှုပုံမှန်78နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်905ခွေးတို့နဲ့တရားစွဲဆိုခံနေရပါတယ်ရှင်